ကျွန်တော်ညဝင်းအောင်ပါခင်ဗျာအခုလာမယ့်2020ရွေးကောက်ပွဲအတွင်းတိုင်းသားပြည်နယ်တွေမှာဒေသခံပါတီတွေအနိုင်ရလိမ့်မယ်ဆိုတာအပြည့်အဝယုံကြည်ကြောင်းတိုင်းသားပါတီခေါင်းဆောင်တချို့ကပြောတဲ့အကြောင်းကိုတင်ပြကြပါမယ်2015ရွေးကောက်ပွဲမှာ NLD ပါတီအပြတ်အသတ်အနိုင်ရခဲ့ပေမဲ့ပြည်နယ်ဒေသတွေမှာလှုပ်တင်လှုပ်ထိုက်တဲ့ဖွံ့ဖြိုးတိုးတက်ရေးနဲ့ပြည်ပခန့်တွေကိုဖြေရှင်းနိုင်ခဲ့ခြင်းမရှိဘူးဆိုတဲ့ဝေဖန်ချက်တွေထွက်ပေါ်နေပါတယ်ရခိုင်ပြည်နယ်မှာတော့တချို့ပြည်သူတွေက NLD ပါတီကိုမျှော်လင့်ချက်နဲ့မဲပေးခဲ့ကြပေမဲ့လက်တွေမှာရလက်ကောင်းနေမရှိတာကြောင့်ဒီတချိန်မှာရခိုင်ဒေသအရေးအယုံဆိုင်လို့မဲ့ AMP ပါတီကိုသာမဲထည့်လိုက်မယ်လို့ယုံကြည်ကြောင်း AMP ပါတီဥက္ကဋ္ဌဦးတာထွန်းလာက VOA မြန်မာပိုင်းကိုပြောပါတယ
်ကျွန်တော်တို့2005ထက်ပို့ပြီးဟိုအနိုင်ရမယ်လို့ကျွန်တော်တို့မျှော်လင့်တယ်ဘာဖြစ်ဆိုရင်ပြည်သူတွေကဒီ NLD အစိုးရလက်ထက်မှာအပြောင်းအလဲကိုခံစားရတာမရှိဘူးမခံစားရဘဲရခိုင်ပြည်မှာပဋိပက္ခတွေမြန်မာပြည်ပြည်သူတွေဒုက္ခကြောက်တာပဲညတာပဲရှိတယ်။ပြီးရင်ဒီကျွန်တော်တို့မြန်မာနိုင်ငံတနိုင်ငံလို့မှလည်း NLD အစိုးရလုပ်ပိုင်ဆောင်ပုံတွေကိုအမလို့အမရဖြစ်မှုတွေအများကြီးရှိတယ်။အဲ့လိုအခြေအနေတွေရှိတဲ့အတွက်ကြောင့်ဒီ2005တုန်းက NLD ပါတီအနိုင်ရခဲ့တဲ့မေးစံတန်းနေတွေကပါဒီ2020ရွေးကောက်ပွဲမှာကျွန်တော်တို့အနိုင်ရဖို့ရခိုင်တော့ပုံမြတယ်လို့ကျွန်တော်တို့ယုံကြည်တယ်။ NLD ပါတီကဟို2008ဖွဲ့စည်းမှုအခြေခံဥပဒေအရသာအစိုးရဖြစ်နေတာ။ဒီသူတွေရဲ့လိုအပ်ချက်ကိုNLD ဆိုတာတီတီမီမီမလုံးနိုင်ခဲ့တာတွေကိုကျွန်တော်တို့တွေ့ရတယ်။အဲအဲ့လိုလိုအရှင်နေလက်ရှိတဲ့အတွက်ကြောင့်ဒီမေစာတက်ချင်းပြည်သူတွေကဒီနေ့အတွက်ကိုရိုကိုတိုင်ဆုံးဖြတ်ပြီးလောက်ကင်ဆော်ရတဲ့ပါတီကိုရွေးချယ်မေးပေးလာမယ်လို့ကျွန်တော်တို့ယုံကြည်တယ်
။ AMP ပါတီကတော့လွှတ်တော်အသီးပြီးမှ63နေရာဝင်ပြိုင်မှာဖြစ်ပါတယ်။ရှမ်းပြည်နယ်မှာဆိုရင်လည်းဒေသခံတွေက NLD အစိုးရရဲ့လှုပ်ဆောင်ချက်ပေါ်တုံ့တက်လာကြပြီးမိမိတို့တိုင်းသားပါတီအရေးကိုသာအာရုံစိုက်လုပ်ပေးမယ်။SNLD ပါတီကိုမဲပေးလိုက်မယ်လို့ယုံကြည်ကြောင်း SNLD ပါတီတွဲဖက်အတွင်းမှုတဲ့စိုင်းကျော်ညွန့်ကပြောပါတယ
်အခုလက်ရှိအနိုင်ရပါတီပေါ့ဗျာသူတို့အစိုးရဖြစ်လာတယ်ဆိုတဲ့အချိန်ကျတော့ကျွန်တော်တို့ရှမ်းပြည်တက်တမကပေါ့ဒီကချင်တို့ရခိုင်တို့အစားပြည်နယ်မှာရှိတဲ့တိုင်းသားလူမျိုးတွေအတွက်သူတို့ကဟိုအလုပ်ကောင်းကောင်းမလုပ်နိုင်တာရှိတယ်တိုင်းသားလူမျိုးတွေတိုးတက်စေတဲ့လုပ်ငန်းတွေလှုပ်ဆောင်တာလည်းတိတ်မရှိပါဘူးဒီတိုင်းသားဒေသတွေဟောတိုက်ပွဲတွေဖြစ်လာတဲ့ကိစ္စတွေမှာဒီအစိုးရကဘာမှအတမ်းမထောက်ဘူး။တိုက်ပွဲကိုရက်အံဖို့ဟိုအမိတ်မပေးတဲ့ကင်တချို့နေရာမှာကအားပေးတဲ့သဘောတော်ဖြစ်တယ်ပေါ့ဗျာ။ရခိုင်ဒေသတွေမှာဆိုရင်တော့ဆိုတော့ဒါ2015တုန်းကတော့ဒီနိုင်ငံရဲ့စနစ်တခုပြောင်းလဲနိုင်လားဆိုရောဒါပမာမဟုတ်တဲ့တိုင်းဒါများတော်မှာပဲလက်ရှိအာဏာရပါတီမဲပေးခဲ့ကြတာပေါ့ဗျာ။ဒါပေမဲ့သူတို့မြောက်မန်းသူမဖြစ်ခဲ့ဘူးဆိုတော့ကဒီတစ်ခေါက်ကတော့ကိုအလုတ်ကိုလုံးမှာပဲဖြစ်မယ်ဆိုတဲ့စဉ်းစားချက်ပေါ့ကသူ့လူမျိုးပါတီကိုသူမဲပေးဖို့ပုံများတယ်ရှမ်းတိုင်းသားများဒီမိုကရေစီရဲ့အဖွဲ့ချုပ်ကိုမဲပေးလိမ့်မယ်လို့ကျွန်တော်ကယုံကြည်မျှော်လင့်ထားတယ
် SNLD ပါတီကတော့လွှတ်တော်အသီးသီးမှာစုစုပေါင်းနေရာ150လောက်ဝင်ပြိုင်မှာဖြစ်ပါတယ်အရင်ကအကွဲအဝဲပြပြဖြစ်နေတဲ့ကချင်ပါတီကြီး၄ခုကိုပေါင်းလိုက်ပြီးအင်အားတောင်းအောင်စုစည်းလိုက်တာကတော့ကချင်ပြည်နယ်ပြည်သူ့ပါတီ KSPP ပဲဖြစ်ပါတယ်သူတို့ပါတီသားအနိုင်ရရင်ကချင်စစ်ဆောင်ရင်းနဲ့ဖားကန့်ကြောက်စိမ့်မော်ရီးကိုဦးစားပေးခံတွယ်မယ်လို့ KSPP ပါတီဒုက္ခတတဲ့ဒေါ်တွဲဘူးကပြောပါတယ်
။ကျမတို့ကချင်ပြည်နယ်ပြည်သူ့ပါတီရပါတော့ကချင်ပြည်မှာအနိုင်ရလာလို့ရှိရင်စစ်ဆောင်နဲ့ပတ်သက်ပြီးတော့ကတော့ဒါအထူးကျမတို့ရဲ့ဦးစားပေးအစီအစဉ်ရှိပါတယ်။အဲ့တော့တိုက်ပွဲတွေရပ်ပြီးမှဒီစစ်ဆောင်တွေအကုန်လုံးအင်ကြံနိုင်ဖို့ကျမတို့ကကျိုးပန်းရမှာပေါ့နော်ဒီလိုကျိုးပန်းတဲ့အခါမှာလဲကျမတို့ကအဲကျမတို့အစိုးရပါမယ်ပြီးလို့ရှိရင်နိုင်ငံတကာအဖွဲ့အစည်းတွေကူညီထောက်ပံ့မှုနဲ့ပေါ့နော်ပြည်သူလူထုနဲ့တွဲပြီးတော့မှပဲကျမတို့လုပ်ရမှာပါအဲကျမတို့ကတော့ဒီပြည်နယ်ရဲ့အခြေအနေကိုနားလည်နေတဲ့လူဒီစစ်ဆောင်စခန်းကြီးရဲ့လိုလားချက်သူတို့ရဲ့လိုအပ်ချက်တွေလဲကျမသိနေတဲ့အခါကျတော့အဲ့ဒီအားတွေကိုဆောင်ရွက်နိုင်ဖို့အတွက်ကျမတို့စူးစမ်းသွားမှာပါရှင်အဲ့တော့လက်ရှိကချင်ပြည်နယ်အစိုးရပေါ့အဖွဲ့စည်းပုံအရာပေါ့နော်လုတ်ပိုင်ခွင့်အာဏာမရှိဘူးဆိုမှပေါ့နော်တို့တို့ဒေသတွေအတွက်လုတ်ကင်မှုနည်းနေတယ်ဒါပေမဲ့ရထားတဲ့အာဏာထဲမှာကိုတို့အများကြီးလုတ်နိုင်ပါတယ်ဒါပေမဲ့လူမှုအဖွဲ့အစည်းတွေနဲ့ပေါင်းစပ်ညှိနှိုင်းမှုတွဲဆုံမှုတော့အင်မတန်နည်းပါတယ
် KSPP ပါတီကလည်းလွှတ်တော်အသီးသီးမှစုစုပေါင်း68နေရာဝင်ပြိုင်မှာဖြစ်ပါတယ်တိုင်းသားပါတီတွေကဒီလိုမျှော်လင့်ချက်ရှိပေမဲ့ပြည်နယ်တွေမှာလူအများစုနိုင်ရသည့်တိုင်2008ဖွဲ့စည်းပုံအရပြည်နယ်အစိုးရကိုဗဟိုကသာဖွဲ့စည်းမှာဖြစ်တဲ့အတွက်ကိုပြည်နယ်အကျိုးအတွက်တကယ်ပဲလုံနိုင်မှာပါလား NLD ပါတီနဲ့ရောညှိနှိုင်းမှုတွေမရှိတော့ဘူးလားဆိုတာမေးခွန်းထုတ်ဆရာပါ AMP ပါတီဥက္ကဋ္ဌဦးတာထွန်းလှကခုလိုတုံ့သက်ပါတယ် အဲ့ဒီပါတီမှာတန်ရသာရေးနဲ့ပတ်သက်ပြီးရေးရကော်မတီတခုဖွင့်ထားတာလေရှိနေသလားလို့ကျွန်တော်တို့သိနေတယ်။ဒါပေမဲ့အဲ့ဒီကော်မတီအနေနဲ့ကအဲ့ဒီနေနာကလေဘေးတန်ရသာပါတီနဲ့ဆက်ဆံပြီးဆွေးနွေးမဲ့မူဝါဒမျိုးရှိသလားမရှိဘူးလားဆိုတာလေပြည်ပြင်းပြင်းကျွန်တော်တို့မတရားတဲ့အတွက်ကြောင့်တော့အဲ့ဒီပါတီနဲ့တွေ့မလားမတွေ့ဘူးလို့ဆိုတော့ကိစ္စကတော့ပြောစဖို့တော့စောင့်နေဦးမယ်ထင်ပါ